င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
တော်တရှင်များရှင်ကျမပျော်ရွှင်လူပေါင်းတွင်ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမချယ်ရီနဲ့
ကျမခိုင်တို့က
လေဖြတ်ခြင်းဖြင့်နှလုံးရောဂါဖြစ်ပွားခြင်းကိုကာကွယ်နိုင်မှုနည်းလမ်းသစ်များဆိုတဲ့အကြောင်းလေးကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တော်တရှင်များရှင်အာရောကျင်ပရမန်လာဘန်ဆိုတဲ့စကားအတိုင်းကျမတို့လူသားတွေဟာကျမမှပျော်ရွှင်နိုင်မှာဖြစ်တယ်လို့ကျမမှအလုပ်တွေကိုလည်းလုပ်ကင်ဆောင်ရွက်နိုင်မှာဖြစ်ကြပါတယ်ရှင်အဲ့ဒါကြောင့်ကျမတို့ရဲ့မျိုးလင့်ခြင်းအတန်တောတရှင်တို့အနေနဲ့ကျမပျော်ရှင်တဲ့ဘဝကိုရယူနိုင်စေဖို့လေဖြည့်ခြင်းနဲ့တလုံးယောဂါဖြစ်ပွားရတာတွေကိုကာကွယ်နိုင်မယ့်နည်းလမ်းလေးတွေကိုဖော်ပြပေးလိုက်ရပါတယ်ရှင်
။ Harvest တက္ကသိုလ်မှသုတေသနလေ့လာမှုအရအမျိုးသမီး 9,000 မှာတစ်ရက်ကို8ချိန်9နာရီထက်ညော့နေတဲ့သူတွေဟာတခြားသူတွေထက်နှလုံးယောဂါဖြစ်ဖို့ပိုများတာကိုတွေ့ရှိရပါတယ်ရှင်။တောတရှင်များရှင်လူတယောက်အနေနဲ့တညတာရဲ့အိပ်စက်အနားယူချိန်နည်းတဲ့အခါမှာစိတ်ဖိစီးမှုများပြီးတော့သွေးဖိအားကိုတိုးစေသလိုသွေးအတွင်းမှာရှိတဲ့ကြားဓာတ်ကိုလည်းများစေပါတယ်။ဒါကြောင့်ကျမတို့မျှော်လင့်ခြင်းတန်တော်တတ်ရှင်တို့အနေနဲ့ကျမတို့ရဲ့အိပ်စက်ချိန်ကိုတညမှာ9နာရီထက်မနည်းစေဘဲအိပ်စက်အနားယူပေးရမှာဖြစ်ပါတယ်ရှင်
။တော်တတ်ရှင်အနေနဲ့ဆီလေးတောက်တာဒါမှမဟုတ်တဆင့်ခဲဆီလေးငွေ့ကိုရှူရှိုက်မိတာစတဲ့အရာတွေကတော်တတ်ရှင်ကိုနှလုံးယောဂအဆုတ်ယောဂသွေးကြောချင်းယောဂာနဲ့လေပြည့်ဝေဒနာတွေကိုခံစားရရှိစေမှာဖြစ်ပါတယ်ရှင်။အဲဒါကြောင့်ဆီလီတောက်သုံးလောက်ကိုဖြတ်ပြီးဆီလီငွေ့အနေကိုရှောင်ရှားခြင်းဖြင့်ပေါ်ပြခဲ့တဲ့ယောဂာတွေဖြစ်ပွားမှုကိုကာကွယ်နိုင်မှာဖြစ်ပါတယ်ရှင်
။ခံပြောတာမှန်ပါတယ်ရှင်။တောတရှင်အနေနဲ့ခန္ဓာကိုယ်၄ချိန်များနေမယ်ဆိုရင်တော့မိမိရဲ့ခန္ဓာကိုယ်၄ချိန်ကိုလျှော့ချဖို့အကြံပြုစင်ပါတယ်။အဲဒါကြောင့်ဖြစ်နိုင်မယ်ဆိုရင်တောတရှင်တို့အနေနဲ့ကယ်လိုရီပါဝင်မှုနည်းပါတဲ့အစားအစာတွေကိုစားသုံးတာကအကောင်းဆုံးဖြစ်ပါတယ်ရှင်။သောတရှင်များရှင်အဆီများတဲ့အသားကိုစားသုံးမဲ့အစားစိမ့်ဆိုလက်ဆက်တဲ့ဟင်းသီးဟင်းရွက်နဲ့တသီးဝလံတွေကိုစားသုံးပြီးကြားစားတဲ့အကျင့်ကိုတတ်နိုင်သလောက်ရှောင်ရှားရမှာဖြစ်ပါတယ်ရှင်
။နောက်ထပ်မှတ်သားစရာအချက်တစ်ခုကတော့အမေရိကန်စီးပညာကျမ်းရဲ့ဖော်ပြချက်အရတစ်ပတ်တစ်ခါငါးစားတဲ့သူတွေဟာနှလုံးယောဂါနဲ့သိဆုံးနိုင်မှုအလွန်နည်းပါကြောင်းသိရှိရပါတယ်။အဲ့ဒါအပြင်နှလုံးခုန်မြင်တာနှလုံးသွေးကြောချင်းယောဂါနဲ့နှလုံးအဆီဖုံးတာစားတဲ့ယောဂါတွေကင်းဝေးပြီးလေဖြည့်ခြင်းအနေနဲ့မှလည်းကာကွယ်ပေးနိုင်ပါတယ်ရှင်
။ဟုတ်ပါတယ်ရှင်။လေးလာတွေ့ရှိမှုတွေအရဒီနေ့ကိုနှစ်မိုင်လောက်လမ်းလျှောက်ပြီးခန္ဓာကိုယ်ကြံ့ခိုင်ကြမ်းမာပြီးယောဂဗျာတွေကင်းဝေးစေကြောင်းသိရှိရပါတယ်ရှင်။သောတာရှင်များရှင်။ဒီကြိမ်ကမှန်မှန်ပြုလုပ်တာကကယ်လိုရီကိုလောင်ကျွမ်းစေပြီးကိုယ်အလေးချိန်ကိုလျော့ကျစေပါတယ်။ဒါအပြင်စိတ်ကိုလည်းရှင်လန်းပေါ်ပါစေတဲ့အတွက်စိတ်ပီစီမှုနဲ့စိတ်ကြယောဂဖြစ်ပွားမှုတွေမှကင်းဝေးစေပါတယ်ရှင်
။ချယ်ရီပြောတာမှန်ပါတယ်ရှင်။စိတ်ပီစီမှုများတဲ့အခါနှလုံးသွေးကြောဆိုင်ရာယောဂတွေဖြစ်ပွားပြီးရုပ်တရည်နှလုံးတိုက်ခိုက်မှုမြင့်မာတယ်လို့လေ့လာသူတွေကရှာဖွေတွေ့ရှိထားပါတယ်။အဲဒါကြောင့်ကျမတို့ရဲ့မျိုးလင့်ခြင်းအတန်တောတရှင်တို့အနေနဲ့စိတ်ပီစီမှုကင်းဝေးအောင်ပုံမှန်လေ့ကျင့်ခန်းပြုလုပ်တာ၊အိပ်ရီဝဝအိပ်ဆက်ပေးတာ၊ပျော်ရွှင်စွာရင်မောတာ၊ဘာသာတရားကန့်ရှိန်းတာနဲ့လူမှုရေးလုပ်ငန်းများမှာလှုပ်အားပေးတာစားတဲ့စိတ်ပျော်ရွှင်စေမဲ့ဘဝနေထိုင်မှုပုံစံတွေကို ပြုလုပ်ပြီးခြင်းအပြင်စိတ်ဖိစီးမှုကိုညှို့နှဲစေပြီးစိတ်ကိုကြည်လင်လန်းဆန်းစေမှာဖြစ်ပါတယ်ရှင်
။တောတာရှင်များရှင်ကျမချယ်ရီနဲ့တငယ်ချင်းခိုင်တို့ဖော်ပြပေးခဲ့တဲ့အကြောင်းအရာလေးကိုကြားသိရခြင်းအပြင်တော်တာရှင်တို့အတွက်ကျမ်းမာရေးဘုဟုသုတများရရှိကြမယ်လို့ယုံကြည်မျှော်လင့်မိပါတယ်ရှင်။ဒါကြောင့်ကျမတို့မျှော်လင့်ခြင်းအတန်တော်တာရှင်တို့အနေနဲ့အနာကင်းပြီးကျမ်းမာပျော်ရွှင်တဲ့ဘဝကိုရရှိဖို့ဖော်ပြပေးခဲ့တဲ့အရာတွေကိုစူးစမ်းလောက်ဆောင်ကြပါစို့လားရှင
်။တော်တာရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကိုကိုဟဲ့ကျမရင်းနဲ့အလှပါကြနဲ့အတွဲအမှတ်488မှာစာရေးသူဤဖြူဆေးဝါးတက္ကသိုလ်ရေးသားထားသောလီဖြည့်ချင်းနှင့်နှလုံးရောဂါဖြစ်ပွားခြင်းကိုကာကွယ်နိုင်စေဖို့နီလန်သစ်များဆိုတဲ့ကျမရင်းဆောင်မလေးကိုကျမတို့မျှဝင့်ခြင်းအတန်မှကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။
တော်တာရှင်များရှင်တရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ချစ်တော်မိတ်ဆွေတို့ကိုပေးသွားခြင်းတဲ့သတင်းစကားကတော့တူနိုင်မရဖျားဘယ်ညာနဲ့မှတုလို့မရတဲ့ဖရားနှိုင်းစလို့မရတဲ့ဖရားအဲ့ဒီဖရားသခင်ရဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်လူရယ်လို့ဖြစ်လာတဲ့ခါမှာအသက်ရှင်တော်မူသောဖရားဒီတပါးဒီပဲရှိတယ်ဒါပြင်မကဘဲနဲ့ကျွန်တော်တို့ရဲ့အသက်တာမှာသာဝရတည်ရှိတော်မူတဲ့ဖရားလည်းပဲတပါးဒီပဲရှိပါတယ်ကဘာမိုးမြေစကြဝဠာကိုဖန်ဆင်းခဲ့ပြီးတော့အစာပြုတ်ခဲ့တဲ့သူကဆိုရှင်အဆုံးတိုင်အောင်လည်းပဲတည်ရှိမှန်ကဖရားတပါးပဲရှိပါတယ်အဲ့ဒီဖရားသခင်ကိုယနေ့အားလုံးယနေ့လူသားလောကသားကျွန်တော်ဖြစ်လာတဲ့ခါမှာအကုန်လုံးကကိုးကွယ်ဖို့ဖြစ်တယ်ယုံကြည်ဖို့ဖြစ်တယ်။နော်ဘယ်လူမျိုးနေပဲစေဖြစ်ပါသေး။ဘယ်လိုမျိုးလူမျိုးဖြစ်ပါစေ။အားလုံးကဆိုရှင်လူရယ်လို့ဖြစ်လာရင်ဖရားတပါးဒီကိုပဲကိုးကွယ်ရမှာဖြစ်တယ်။အခြားတပါးတော့ဖရားတွေကိုကိုးကွယ်ခြင်းတဲ့။အဲ့ဒီဖရားသခင်ကိုယနေ့ကျွန်တော်အားလုံးကစိတ်ကပ်ရမှာဖြစ်တယ်။ဒီဖရားကဆိုရှင်လုံးဝတုနိုင်မရတဲ့ဖရားဖြစ်တယ်။တုလို့လည်းမရဘူးပါလို့လည်းမရဘူးတုပပြီးတော့ကျွန်တော်လိုက်ပြီးတော့အန်တုလို့လည်းမရတဲ့ဖရားဖြစ်တယ်။အဲ့ဒီဖရားသခင်ကိုကျွန်တော်အားလုံးကဆိုရှင်ကိုးကွယ်ဖို့ရန်အတွက်ချစ်တော်မိတ်ဆွေတို့ကိုဖိတ်မှတကားပြုခြင်းပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ရှင်ရောင်းခရစ်ဝင်အခန်းကြီး14ပိုင်းငယ်6မှာတို့ရှင်ယေရှုကလည်းငါသည်လမ်းခိဖြစ်၏။တမန်တော်လည်းဖြစ်၏။အသက်လည်းဖြစ်၏။ငါကိုအမိမပြုတ်လျင်အဘယ်သူများခမဲတော်ထံသို့မရောက်ရ။ဒါပဲချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့လောကမှာနိဗ္ဗာန်ရောက်ကြောင်းတရားတွေအမျိုးမျိုးဟောကြတယ်။ဘယ်နေရာမှာနိဗ္ဗာန်ရှိမလဲဆိုတော့ကောင်းခင်ရွှေမြို့တော်မှာရှိတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့နိဗ္ဗာန်ရောက်ကြောင်းတရားဟောပြီးဘယ်နာမှာကျွန်တော်ကိုယ်တိုင်ကနိဗ္ဗာန်မရောက်ဘူးဆိုရင်ဘယ်လိုလုပ်မလဲချစ်တော်မိတ်ဆွေပေါင်းတို့လူတိုင်းလူတိုင်းကနိဗ္ဗာန်ကိုရောက်ချင်ကြတယ်နိဗ္ဗာန်ကိုရောက်ကြောင်းကိုလည်းပဲကြားချင်ကြတယ်ဘယ်ရာကနိဗ္ဗာန်လဲဘယ်မှာရှိတယ်လဲဆိုတာလည်းပဲသိချင်ကြတယ်ဒါပေမဲ့လည်းပဲဘလောက်ပဲတရားတွေဟောကောင်းဟောကောင်းအဲ့ဒီတရားတိုင်းကျွန်တော်ကဆိုရှင်မပေါက်မြောက်ဘင်းဘယ်လိုလုပ်နိဗ္ဗာန်ရောက်မလဲချစ်တော်မိတ်ဆွေပေါင်းတို့ဒါပေမဲ့အချက်တစ်ချက်တော့ရှိပါတယ်သခင်ယေရှုကငါသည်လမ်းခိဖြစ်၏တဲ့ဒီနေ့ခရစ်တော်ယေရှုဘုရားသခင်ကဆိုရှင်တူနိုင်လို့မရတဲ့ဘုရားဖြစ်တယ်တူပါလို့မရတဲ့ဘုရားဖြစ်တယ်အဲ့ဒီဘုရားသခင်ကဘာပြောလဲငါသည်လမ်းခိဖြစ်တယ်တဲ့ဒီနေ့ကျွန်တော်တို့ကိုလမ်းပြနိုင်တဲ့ဘုရားကျွန်တော်တို့ကိုပို့ဆောင်နိုင်တဲ့ဘုရားကျွန်တော်တို့ကိုညွှန်ပြနိုင်တဲ့သူကဆိုရှင်ခရစ်တော်ဘုရားရှင်ပဲဖြစ်တယ်ဒါကြောင့်သူကိုယ်တိုင်ကဘာပြောလဲငါကလမ်းခိဖြစ်တယ်သင်တို့ကိုဘယ်တော့မှလမ်းမရှိတဲ့ရက်ကိုလည်းလမ်းဖောက်ပေးနိုင်တဲ့ဘုရားဖြစ်ပါတယ်အဲ့တော့ဒီဘုရားသခင်ကဆိုရှင်ကျွန်တော်တို့ရဲ့အသက်တာမှာရှောက်လန်းဖို့ရန်အတွက်လမ်းပြရှင်ဘုရားဖြစ်တဲ့ခါမှာလမ်းသူ့ရဲ့ခီးတော်တိုင်သူ့ရဲ့နောက်တော်တိုင်ကျွန်တော်အားလုံးကလိုက်ဖို့ဖြစ်တယ်။ဒါကြောင့်ဘုရားသခင်နောက်ကိုကျွန်တော်လိုက်တဲ့ခါမှာကျွန်တော်အားလုံးတွေကဝမ်းမြောက်ဖွယ်ရာဖြစ်တယ်။ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်တော်ဘုရားကလည်းငါတို့တို့လိုက်လို့လို့ဖိတ်ခေါ်တာဖြစ်တယ်။ဒီနေ့ကျွန်တော်အသက်တာမှာဆိုရှင်ဘုရားသခင်ကိုယ်တိုင်ကငါကလမ်းခီးဖြစ်တယ်။တမန်တော်လည်းဖြစ်တယ်တဲ့
เนาะဒီနေ့ဘုရားသခင်ရဲ့နှုတ်တော်အတွက်စကားတွေအားလုံးကမှန်ကန်တယ်နှုတ်ကပတော်ကိုကျွန်တော်လေ့လာတဲ့ခါမှာလည်းပဲကျွန်တော်တို့အားရစရာဝမ်းမြောက်စရာဂရုတော်တွေနဲ့အမြဲတမ်းပဲဘုရားကဆိုရှင်ဂရုကုဝတ်တွေပေးနေတဲ့ခါမှာကျွန်တော်တို့ဒါတွေကဆိုရှင်ရှင်လန်းဝမ်းမြောက်ဖို့ခွန်အားတွေရဖို့ဖြစ်တယ်ဒါဘုရားရဲ့ဂရုတော်တွေဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်ရှုခရစ်တော်ပဲလေငါသည်တမန်တော်လည်းဖြစ်တယ်အသက်လည်းဖြစ်တယ်တဲ့ချစ်တော်မိတ်ဆွေပေါင်းတို့အသက်ရှင်တော်မူတဲ့ဘုရားကအသက်ပေးပိုင်တဲ့ဘုရားဖြစ်တယ်သေတဲ့ဘုရားကအသက်ပြန်ပေးဖို့ရန်အတွက်လုံးဝမစွမ်းဆောင်နိုင်ဘူးချစ်တော်မိတ်ဆွေပေါင်းတို့ဒါကျွန်တော်တို့သိဖို့ရည်ကြီးတယ်အသက်ပေးပိုင်ရှင်ဘုရားကအသက်ရှင်တဲ့ဘုရားဖြစ်တယ်အသက်သေးတဲ့ဘုရားကကျွန်တော်ကိုသေခြင်းပဲပေးနိုင်မှာဖြစ်တယ်အဲ့ဒါအဲ့ဒီခုကိုကျွန်တော်စံထားဖို့ဖြစ်တယ်ဒီနေ့လောကမှာဘုရားတွေအများကြီးရှိတယ်ဂျန်တဲ့ဘုရားတွေအားလုံးကဆိုရှင်လောကမှာဘုရားသခင်ဖန်ဆင်းခြင်းတဲ့ຢာတွေနဲ့ဖန်ဆင်းခြင်းခံလက်အောက်မှာအားလုံးကောင်းကင်အောက်မြေကြီးပေါ်မှာပွင့်တော်မူခဲ့တဲ့ဘုရားဖြစ်တယ်။အားလုံးကတည်သွားကြတယ်။တည်တဲ့ဘုရားကတည်ခြင်းကိုပဲပေးနိုင်တာဖြစ်တယ်။အသက်ရှင်တဲ့ဘုရားကအသက်ကိုပေးပိုင်တဲ့ဘုရားဖြစ်တယ်။အဲဒါကြောင့်ဒီနေ့ကျွန်တော်ကတို့ရှင်တည်ခြင်းပြီးတော့တမလုံးမှာဘယ်ရောက်သွားတယ်ဆိုတာမသိတဲ့ဘုရားနောက်ကိုလိုက်မလား။အသက်ရှင်ပြန်ထမြောက်ပြီးတော့ကောင်းကင်ရွှေမြို့တော်မှာစံမြန်းတော်မူတဲ့ဘုရားနောက်ကိုလိုက်မလားဒီနေ့ရွေးချယ်ရမှာဖြစ်တယ်။ဒါကြောင့်ခရစ်တော်ဘုရားကငါကလမ်းခီးဖြစ်တယ်လို့ပြောတာကျွန်တော်ကိုလမ်းကိုအဆုံးတိုင်အောင်ပို့ပေးနိုင်တဲ့ဘုရားဖြစ်တယ်။ကျွန်တော်ကလောကမှာတို့ရှင်ခကြီးဆုံးသွားဖို့မဟုတ်ဘူး။ဘုရားသခင်ကပြောတယ်သူရဲ့ရှိတဲ့နေရာကောင်းကင်ရွှေမြို့တော်မှာကျွန်တော်အားလုံးကလမ်းဆုံးဖြစ်တယ်။အဲ့ဒီလမ်းဆုံးတိုင်အောင်ခရစ်တော်ယေရှုကကျွန်တော်ကိုလမ်းပြပေးမှာဖြစ်တယ်။အဲ့ဒီလမ်းခီးတိုင်းပဲကျွန်တော်ကိုတခါတည်းခေါ်ဆောင်သွားမှာဖြစ်တယ်။လမ်းခီးဖြစ်တဲ့ခရစ်တော်ကကျွန်တော်ကိုအဆုံးတိုင်အောင်ခေါ်ဆောင်มาဖြစ်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်တော်ယေရှုကိုကျွန်တော်အားလုံးကကိုးကွယ်ရမယ်အဲ့ဒီဘုရားသခင်ကအသက်ရှင်တော်မူတဲ့ဘုရားဖြစ်တယ်ဒါကြောင့်ဘုရားသခင်ကဆိုရှင်ငါကိုအမိမပြုတ်ရင်အဘယ်သူမှနိဗ္ဗာန်ကိုမရောက်ရဘူးကျွန်တော်မြန်မာလူကောင်းကောင်းရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်เนาะဒါကြောင့်ဘုရားသခင်ယေရှုခရစ်တော်ကိုအမိမပြုတ်ဘူးဘုရားကိုမကိုးကွယ်ဘူးမစည်းကမ်းဘူးဘုရားကိုမျက်မှောက်မပြုတ်ဘူးဆိုရင်ဒီနေ့ချစ်တော်မိတ်ဆွေလောကမှာသင်ဘလောက်ကောင်းအောင်ကျင့်ကျင့်လောကမှာဘလောက်ပဲသင်ရသောရှင်အလူတန်းတွေဘလောက်ပဲလုံလုံသင်ကိုယ်ကိုယ်သူကောင်းအောင်လုံလေလေသင်ကိုယ်ကိုယ်သူသင်ကိုယ်ကိုယ်တခါတယ်ဇုံဇုံနေအောင်သင်ရသောရှင်အပေငရဲကိုဆွဲချလေလေပဲဒီနေ့ကျွန်တော်လောကလူသားတွေဘလောက်ကောင်းအောင်လုံလို့လူတိုင်းကမကောင်းလာနိုင်ပါဘူးဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာကဆိုရှင်ဖခါကိုအမိပြုဖို့မှာဖခါကိုကိုးကွယ်မှာဖြစ်ပါတယ်နော်ဒါကြောင့်အဲ့ဒီဖခါသခင်ကဆိုရှင်အသက်ရှင်တော်မူတဲ့ဖခါဖြစ်တဲ့ယေရှုခရစ်တော်ဖခါသခင်ကိုယနေ့ကျွန်တော်အားလုံးကကိုယ်ကွယ်မဲ့အမိပြုတ်မှကျွန်တော်ကဆိုရှင်အသက်ကိုကဲတည်ခြင်းရပြီးတော့ကျွန်တော်ထာဝရနိဗ္ဗာန်တော်မှာဆိုရှင်စံမြန်းမှာဖြစ်ပါတယ်။ခြားခြားချစ်တော်မိတ်ဆွေပေါင်းတို့ခရစ်တော်ကပြောတယ်။ "तू အာမမခံနိုင်တဲ့အရာကပါပဲ။သူ့ကိုအမိမပြုတ်ဘူးဆိုရင်တော့အပေသူမြခမဲတော်ထံသို့မရောက်ရဘူး"တော့သူ့ကိုအမိပြုတ်တဲ့သူသာလျင်ဘုရားသခင်ရဲ့နိုင်ငံတော်ဖြစ်တဲ့ခမဲတော်ထံမှာရောက်ပြီးတော့ကျွန်တော်အားလုံးကနိဗ္ဗာန်မှာစံမြန်းမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေပေါင်းတို့ကောရိန္သုအဘိဓမ္မာပရမဆောင်ခန်းကြီး၃ပိုင်းငယ်တစ်စင်မှာလည်းပဲထိုသခင်ဤနာမတော်မှာတပါငါတို့ကိုကဲ့တင်နိုင်သောနာမတစ်စုံတစ်ခုမြ။ကောင်းကင်အောက်လူတို့တွင်မပေါ်မရှိတဲ့။ကြမ်းချက်ကရှင်းနေတာပဲ။ဒါနှုတ်ကပါတော်တမန်ကျမ်းစာကတေချာကျွန်တော်ထောက်ပြထားတာဖြစ်တယ်။ကောရိန္သုအဘိဓမ္မာပရမဆောင်ခန်းကြီး၃ပိုင်းငယ်တစ်စင်မှာထိုသခင်ဤနာမတော်မှာတပါငါတို့ကိုကဲ့တင်နိုင်သောနာမတစ်စုံတစ်ခုမြ။ကောင်းကင်အောက်မြေကြီးပေါ်ကျွန်တော်ရနေတဲ့မြေကြီးနော်အဲ့ဒီမြေကြီးပေါ်မှာတရားအောင်မှာမပေါ်မရှိဘူးတဲ့ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကောင်းကင်အောင်မြေကြီးပေါ်မှာပေါ်လာခဲ့တဲ့ကျွန်တော်တို့ကိုးကွယ်နေတဲ့စေကတ်နေတဲ့အရာတွေအားလုံးကကျွန်တော်တို့ကိုကယ်တင်ခြင်းပေးနိုင်လားပြန်မေးပါချစ်တော်မိတ်ဆွေပေါင်းတို့ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ယုံကြည်ကိုးကွယ်နေတဲ့နော်ဒီနေဖရာလာဖရာနော်ဒီကျွန်တော်တို့ရဲ့ထုလုပ်ထားတဲ့ရုပ်ပွားတော်တွေဒါမကမနဲ့အခြားတော့ကျွန်တော်ကိုးကွယ်တင်တဲ့စီးကပ်နေတဲ့ကျွန်တော်ယုံကြည်နေတဲ့အရာတွေအားလုံးကကျွန်တော်ရဲ့အသက်ကိုကယ်တင်ခြင်းပေးနိုင်သလားကျွန်တော်တို့ကိုနိဗ္ဗာန်ရောက်အောင်ပို့နိုင်သလားကျွန်တော်တမလွန်အတွက်စိတ်ချမှုပေးနိုင်သလားကျွန်တော်ပြန်ပြီးတော့မေးကြည့်ပါကိုယ့်ကိုယ်သူပြန်မေးကြည့်ငါကိုးကွယ်နေတာငါမှန်မှမှန်ရသလားငါလှုပ်ဆောင်နေတဲ့အရာတွေငါစီးကပ်နေတဲ့အရာတွေအားလုံးကတကယ်ပဲငါဘဝအတွက်တကယ်ပဲစိတ်ချမှုကိုပေးနိုင်ရလားငါအသက်တွေစိတ်ချမှုပေးနိုင်သလားကယ်တင်ခြင်းရမလားစင်စားပါချစ်တော်မိတ်ဆွေပေါင်းတို့သင်တို့ရဲ့လူသားဟာဘုရားကအသိဉာဏ်အမြင့်ဆုံးနဲ့ဖန်ဆင်းထားတာတိရိစ္ဆာန်နေတဲ့တမှုထူးခြားပြီးတော့ဘုရားဖန်ဆင်းထားတာတွေးနိုင်တယ်မြင်နိုင်တယ်ကြားနိုင်တယ်အားလုံးဘုရားသခင်ကအကုန်လုံးခံစားရတဲ့အစဉ်တန်းနေတဲ့တွေးသားနေအကုန်လုံးဘုရားကဖန်ဆင်းပေးထားတာဒီနေ့ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်တို့ရတက်တာမှာ ဒီအရာတွေကိုကျွန်တော်တွေးမြင်ကြံစားပြီးတော့ကိုယ့်ဘဝရဲ့လုပ်နေတဲ့အရာတွေအားလုံးကအမှန်သလားမှန်သလားမှားသလားဆိုတာကိုကိုယ့်ဘာနဲ့ကိုပြန်ပြီးတော့ချင်းချင်းကြည့်ပါကိုရက်တည်နေတဲ့အပေါ်မှာကိုကားဆိုရှင်မှားတယ်ဆိုရင်ချက်ချင်းပြုပြင်လိုက်ပါကိုမှားနေတာဖြစ်တဲ့အတွက်ကြောင့်မှားနေတာကိုဆက်ပြီးတော့လုပ်နေရင်လူတော်ထဲမှာဆိုရှင်သူတစ်ပါးထင်သေးမှကြောက်လို့ဆက်လုပ်နေရင်ချစ်တော်မိတ်ဆွေတင်းရာဆိုရှင်အပယ်ငရဲမှာစုံစုံနှစ်သွားလိမ့်မယ်နော်အပယ်ငရဲမှာစုံစုံနှစ်သွားလိမ့်မယ်ဒါကြောင့်ဒီနေ့ကျွန်တော်အားလုံးကအပယ်ငရဲမှာမကြဘဲနဲ့ကျွန်တော်အားလုံးကထာဝရအသက်နဲ့အသက်ရှင်နိုင်ဖို့ရန်အတွက်ဘာလို့ရမလဲထိုသခင်ရဲ့နာမတော်မှာတပါဖရာသခင်ရဲ့ဘုန်းတော်တပါးကြီးပဲကျွန်တော်တို့ကိုကယ်တင်နိုင်တဲ့ဖရာဖြစ်တယ်ကျွန်တော်ကိုမားဆနိုင်တဲ့ဖရာဖြစ်တယ်ကျွန်တော်ကိုကွယ်ကံနေတဲ့ဖရာဖြစ်တယ်ဒါကြောင့်ဒီနေ့ကောင်းခင်အောင်လူတို့မှာဆိုရှင်ဖရာဆိုတာဘယ်လုံးမှမပေါ်မရှိဘူးဒီကပါကြီးဒီခုချိန်ထိကျွန်တော်ကပတ်တတန်းနှစ်ပေါင်း6000ကျော်လာပြီအခုဒီချိန်ခါထိကဘယ်ဖရာမှမပေါ်မရှိသေးဘူးနော်သူကိုယ်ကိုယ်သူဖရားဒီနေ့လောကမှာဆိုရှင်လူတွေကိုးကွယ်နေတဲ့ဖရားတွေကဆိုရှင်ငါဖရားပါငါသားတွေမှန်တယ်ငါသားတွေရှင်သင်တို့ကိုးကွယ်ရမယ့်ဖရားဖြစ်တယ်ငါကဆိုရှင်ငါမတပါအခြားသောဖရားကိုမကိုးပဲနဲ့ငါပဲဖရားဆိုပြီးတော့တခါတည်းငါကိုပဲကိုးကွယ်ပါဆိုပြီးတော့ပြောခဲ့တဲ့ဖရားလူထဲမှာရှိသလားဘယ်ဖရားမှမရှိဘူးနော်လူတွေကပဲစံထားပြီးလိုက်ကိုးကွယ်နေကြတာချစ်တော်မိတ်ဆွေပေါင်းတို့လူသားချင်းတူတူပဲလူချင်းချင်းကျွန်တော်အားလုံးကကိုးကွယ်ဖို့မဟုတ်ဘဲနဲ့ဖရာကိုပဲကိုးကွယ်ပါဖရာသခင်ကတာလည်းကျွန်တော်ကိုးကွယ်ရမယ့်ဖရာဖြစ်တယ်ဒါကြောင့်ဒီဖရာသခင်ကဆိုရှင်ကျွန်တော်အားလုံးကိုးကွယ်ရမယ့်ဖရာဖြစ်တဲ့အတွက်ကြောင့်တူနိုင်မရတဲ့ဖရာဖြစ်တယ်ဒါကြောင့်ဒီတူနိုင်လို့မရတဲ့တူပါလို့မရတဲ့ဖရာကိုကျွန်တော်အားလုံးကပဲတယ်ကိုးကွယ်ရမယ်ကောင်းကင်အောင်မြေကြီးတစ်ပေါ်မှာလူတွေမှာဆိုရှင်ပွင့်တော်မူတဲ့ဖရာမဟုတ်ဘူးဟောရှင်ဦးပထမကတည်းကကဘာမတီမီရှိမီကတည်းကတည်ရှိတော်မူခဲ့တဲ့ဖရာယနေ့မနေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဘုရားအဲ့ဒီဘုရားသခင်ယနေ့ကျွန်တော်အားလုံးဘာလို့မလဲကိုးကွယ်ရမယ်ယုံကြည်ဖို့ရတဲ့ယနေ့ကျွန်တော်စိတ်ဆန္ဒပြင်းပြပြီးတော့တကယ်ပဲပြောင်းလဲပြီးတော့ဘုရားသခင်ကိုတကယ်ပဲကိုးကွယ်ဖို့ရတဲ့စိတ်ဆုံးဖြတ်ချက်ချနိုင်ဖို့ရတဲ့အရောက်စီတိုင်းကိုဖိတ်ခေါ်ခြင်းပါတယ်အရောက်တိုင်းသင်တို့ရအသက်တာမှာသင်တို့ကိုးကွယ်ရမယ်ဘုရားသည်ထာဝရတည်ရှိတော်မူတဲ့ဘုရားအထက်မိုးကောင်းကင်မှာရှိတဲ့ဘုရားသခင်ကိုကျွန်တော်အားလုံးကိုးကွယ်ဖို့ရတဲ့ဒီနေ့ကျွန်တော်ဆုံးဖြတ်ချက်ချကြပါလို့အပိတိုက်တုံးလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖျားကောင်းကြီးချပေးပါစေခတကနာဆူတောင်းချပါစို့အထက်ကောင်းငယ်ပေါ်၌တရှိမထရရှင်ပါဖျားယနေ့မှလည်းပဲတူနိုင်မရတဲ့ဖျားတူပမရတဲ့ဖျားသည်ကိုရှင်ဖျားယေရှုခရစ်တော်တပါးတည်းသာရှိပါတယ်ကိုရောဖျားကိုတာလင်တာမျိုးတို့ဒီကိုကိုွယ်ဖို့ယုံကြည်ဖို့တာမျိုးပေါင်းတို့ဒီလည်းပဲတကယ်ပဲလောကလူသားတွေဖြစ်လာတဲ့ခါမှာပုရုသင်လူသားများရဲ့ဖျားဖြစ်တဲ့ခါမှာကိုရောဖျားကိုတာမျိုးတို့ဒီကိုကိုွယ်ဖို့ဖြစ်ပါတယ်လောကလူသားတို့ဒီလည်းပဲယနေ့ထင်ရောက်ထင်မှအဖြစ်မိမိတို့ရဲ့စိတ်ဆန္ဒကိုရှေ့တန်းတင်ပြီးတော့မိမိတို့အထင်ကြီးလေးသားတဲ့သူတွေကိုဖျားသပွဲလိုက်ကိုးကွယ်နေတဲ့ဒီအချင်းရကနေမှလုံးဝအလွတ်ယုံထွက်ပြီးတော့မာမန်တိတဲ့ခါမှာအမားလန်းတိုင်းရှောင်းလန်းခြင်းမရှိဘဲနဲ့ကိုရောဖျားယေရှုခရစ်တော်ပြောတဲ့အတိုင်းငါသည်လမ်းခီးဖြစ်တော်ဆိုတဲ့အတိုင်းပဲကိုရောရဲ့လမ်းခီးစဉ်အတိုင်းရှောင်းလန်းပြီးတော့ကိုရောရဲ့နောက်တော်ရာခြေတော်ရာအတိုင်းလိုက်လျှောက်အသက်ရှင်ခြင်းအပြင်ကိုရောရှင်ပြပို့ဆောင်တော်မူမည်ဖြစ်တဲ့အိဋ္ဌာထာဝရတည်တော်မူသောထာဝရနိုင်ငံတော်ဖြစ်တဲ့ကောင်းကင်ရွှေမြို့တော်လမ်းခီးဖြစ်ပါတယ်ခရီးဆုံးတိုင်အောင်သားမျိုးတို့ဒီရှောက်လန်းနိုင်ဖို့ရန်အတွက်ကိုရှင်ပြသည်လမ်းပြရှင်ဖြစ်ပါတယ်။ဤတို့ကြောင့်သားမီးပေါင်းတို့တွင်လည်းပဲယနေ့မနေ့နောက်ကလပြောင်းလဲခြင်းမရှိတဲ့ကိုရှင်ပြားကိုယုံကြည်ကိုးစားခြင်းအဖြစ်ကိုရောရှင်ဖာပြားပေးသနာပြီးတော့သားမျိုးရဲ့အသက်တာမှာအပယ်ငရဲကနေမှကယ်နှုတ်ပြီးတော့ကောင်းကင်ရွှေမြို့တော်မှာတို့ရှင်ထာဝရဆိုးဆံရမယ့်အခွင့်အရေးကိုပေးမှဖြစ်တဲ့အတွက်ကြောင့်သားမီးပေါင်းတို့တွင်မျှော်လင့်ခြင်းနဲ့အသက်ရှင်ပြီးတော့ကိုရှင်ပြားဘက်တော်၌အမြဲတမ်းယုံကြည်ဆက်ကပ်ကိုးစားယုံကြည်ခြင်းအဖြစ်တစ္ဆာရှိသောငယ်သားကောင်းများဖြစ်ဖို့မာသာတော်မီးကြောင်းရတော်တော်ယေရှုရဲ့နာမတော်ကိုမြည်ကြည့်ပြီးဆုတောင်းပါတယ်ဗျာ။အာမင
်။မောင်မေတို့တို့ရဲ့လမ်းကိုလင်းစေပြီ။အသက်ကြီးခွန်လုံးရောက်ဖြစ်သည်။ဘယ်ရမတ်တို့ကြောင့်ဆရာမရှိတော့Que caro mi que sueño mucha te lo amo Yo soy ni te te baby
ထဆင်းနေကြတဲ့တောတာရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်။တောတာရှင်များရှင်ဒီနေ့ဘိုးဘေးတို့ပေးသောသင်ခန်းစာအစီအစဉ်မှာဘိုးဘေးကြီးတူဖြစ်တဲ့ဖာလက်အကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာရယူကြပါစို့။တောတာရှင်များရှင်နှုတ်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်ဟေပါဒီလေသားနှစ်ယောက်ကိုမြင်လေ၏။သားတစ်ယောက်ဟာဖာလက်အမည်ရှိ၏။အကြောင်းမူကားသူ့လက်ထက်၌မြေကြီးကိုခွဲဝေကြ၏သူ၏ညီကရုတ်တံအမည်ရှိ၏လို့ဖော်ပြထားပါတယ်တချို့လူတွေဟာသမိုင်းရဲ့အရေးပါလာတဲ့အချိန်ကာလတွေအတွင်းမွေးဖွားခဲ့ကြပါတယ်အဲ့ဒီအချိန်ကမွေးဖွားခဲ့တဲ့လူတွေအထက်မှာဖာလက်ဟာတယောက်အပါဝင်ဖြစ်ပါတယ်သူ့ကိုမမွေးဖွားမီကာလမှာလူတွေဟာရှေးဟောင်းမေတော်ပေါ်ရာမီပတ်ဝန်းကျင်အရတ်ဒေသတွေမှာနေထိုင်ခဲ့ကြပါတယ်။နောအေတို့မိသားစုတွေလည်းအာရရတ်တောင်ပေါ်မှဆင်းလာခဲ့ကြပြီးအဲ့ဒီနေရာမှာပဲအခြေချခဲ့ကြပါတယ်။သောတန်ရှင်များရှင်လူတွေဟာအဲ့ဒီအချိန်ခါကဘာသာစကားတစ်မျိုးတည်းနဲ့သာပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဖာလက်မွေးဖွားလာတဲ့အချိန်လောက်မှလူတွေဟာဘာဘူးလုံးရဲတိုက်ကိုတမိုင်းမှတ်တိုင်တစ်ခုသဘောမျိုးနဲ့အရင်စွန့်ပြီးဖန်တီးတိဆောက်ခဲ့ကြပါတယ်။အဲ့ဒီရဲတိုက်ကိုဥဆောင်တိဆောက်ခဲ့ကြတဲ့ခေါင်းဆောင်တို့ရဲ့ရည်ရွယ်ချက်နှစ်ခုကတော့ပထမရည်ရွယ်ချက်မှာကဘာဦးကျန်းခန်းကြီး71အငယ်လေးအရာမြို့လေဘဟုမှာကောင်းခင်အထိရောက်ရှိသွားပြီးမျိုးစင်တစ်ခုပါရှိမဲ့မြို့တော်ကြီးတစ်ခုကိုမိမိတို့ကြော်စောကိတ္တိရှိစေခဲ့ကြဖို့အတွက်တိဆောက်လိုခဲ့ကြခြင်းဖြစ်ပါတယ်။ဒုတိယရည်ရွယ်ချက်မှာမြေကြီးတစ်ပြင်လုံးအရရကိုခွဲပြားသွားမဲ့အရေးကိုကာကွယ်လိုကြတဲ့ရည်ရွယ်ချက်ဖြစ်ပါတယ်။သူတို့ဟာထင်ပေါ်ကျော်ကြားပြီးထင်ရှားတဲ့သူတွေအနေအထားမျိုးကိုလိုလားခဲ့ကြတဲ့အပြင်တကယ်လို့ဘုရားသခင်ကနောက်ထပ်ရေလွှမ်းမိုးခြင်းကိုထပ်မံဖြစ်ပေါ်လာစေတော်မူမယ်ဆိုရင်သူတို့ရဲ့ကိုယ်ပိုင်လုံခြုံရေးကိုသေချာစေခဲ့ကြခြင်းဖြစ်ပါတယ်။ဒါကလည်းဘုရားသခင်ရဲ့နောအေးနဲ့မြေကြီးအပေါ်ပေးထားခဲ့တဲ့ပရိညင်ကိုတိတိတသာတကယ်မယုံကြည်ကြလိုပဲလို့ဆိုရပါမယ်။သူတို့ဟာလူသားတိုင်းကိုစိုးမိုးကြဖို့အတွက်အင်ပါယာတစ်ခုတည်းကိုသာတည်ထောင်နိုင်ရင်းနဲ့အတူတကွပူပူကပ်ကပ်ရှိလိုခဲ့ကြသေးတဲ့အတွက်ဒီနည်းနဲ့အချိုးညီတဲ့ဘာသာတရားကိုးကွယ်မှုနဲ့နေထိုင်မှုပုံစံတွေကိုပြဌာန်းခဲ့ကြခြင်းဖြင့်အတွေးခေါ်နဲ့ယဉ်ကျေးမှုဆိုင်ရာထွေပြားရှုပ်ထွေးမှုတို့ကိုကာကွယ်တားဆီးနိုင်မှာဖြစ်တယ်လို့ယူဆကြပါတယ်။အဲ့ဒီလိုတူညီတဲ့စိတ်ဓာတ်မျိုးဟာရာစုနှစ်နဲ့ချီပြီးဧကရစ်တွေရှင်ဘီရင်တွေနဲ့အုတ်ချုပ်သူတွေအထဲမှာရှိခဲ့ကြပါတယ်။လူသားတို့အနေနဲ့သူတို့ရဲ့အလိုဆန္ဒအတိုင်းတပားသူတို့အပေါ်တွန်းအားပေးလိုတဲ့ဆန္ဒနဲ့ရင်းရိုင်မှုတဘာဝမျိုးရှိတဲ့ယောင်ကိုတမိုင်းဆိုင်ရာအနေငယ်များသောတာဒကအဖြစ်တွေ့ရှိရပါတယ်။တော်တရှိများရှင်ကိုးခွေယုံကြည်မှုတွေကိုလေ့လာကြည့်ရင်အမျိုးပေါင်းစုံလာတဲ့ဝိညာဉ်တွေကိုယုံကြည်မှုတွေလောကီရေးရာတွေးခေါ်မှုတွေနဲ့ကွဲပြားခြားနာတဲ့အကြောင်းအရာတွေတို့နဲ့ရောမွေပေါင်းဆက်ထားတဲ့ဝိညာဉ်ကိုးခွေတဲ့ဘာဘူးလုံးအယူဝါဒဟာဒီနေ့အချိန်ကာလမှာတော့မှအရာရာတို့ကိုတူညီတဲ့တွေးတောမှုနဲ့အမြင်တို့ဖြင့်လှုပ်ဆောင်စီရေးကိုပြတံဖို့တဖြည်းဖြည်းမတိမတာကြိုးစားနေကြပါတယ်။အဲ့ဒီဖြစ်စဉ်ဟာယေရှုခရစ်တော်ပြန်လည်ကြွလာတော်မူဖို့ပုံမနီးကပ်လာနေတဲ့အလျောက်ပိုပြီးအချိန်မြင့်လာမှာဖြစ်ကြောင်းကိုတမန်ကျမ်းစာတော်မြတ်ရဲ့ပရောဖက်ဟောပြောချက်ကလည်းပြောပြနေပါတယ်။သောတာရှင်များရှင်ဖော်ပြခဲ့တဲ့ဖာလက်အနေနဲ့သူရဲ့ပတ်ဝန်းကျင်နဲ့အနီအနာပတ်ဝန်းကျင်တွေအပေါ်သူကိုယ်တိုင်တူးချင်းအနေနဲ့ဘယ်လိုတုံ့ပြန်ခဲ့တယ်လဲဆိုတာကျမတို့မသိရှိကြပါဘူးဒါပေမဲ့လူတစ်ယောက်ရဲ့အကျင့်စရိုက်ဟာသူရဲ့ပတ်ဝန်းကျင်ဒေသတို့ရဲ့အနေအထားကိုအမြဲတမ်းပုံမဖော်ပေးနိုင်ပါဘူးဒါပေမဲ့လူတွေရဲ့လွတ်လပ်တဲ့စိတ်သဘောထားနဲ့အသိဉာဏ်တွေဖြစ်တဲ့ဖျားသခင်ပေးတဲ့စုကျေးဇူးတော်တို့ကိုအတုံးချခြင်းအပြင်သာဘယ်အရာကအမှန်တရားဖြစ်တယ်ဘယ်အရာကမမှန်ဘူးဆိုတာသိရှိနိုင်မှဖြစ်ုံသာမကပါဘူးအကောင်းဆိုးကိုဝေဖန်ပိုင်းခြားတတ်ပြီးကောင်းတဲ့ဘက်မှန်တဲ့ဘက်ကိုယက်တည်နိုင်မှာဖြစ်ပါတယ်ဆုတောင်းကြပါစို့ ကောင်းကင်ဘုံ၌ရှိတော်မူသောဖဖရာသခင်ကိုရောထာမသားသမီးတို့ရရှိသောစုကျေးဇူးတော်များကိုအတုံးချခြင်းဖြင့်ကိုရောဤအမှုတော်မြတ်မှာပါဝင်အတုံးခံနိုင်သောစိတ်ဓာတ်ရှိစေရန်မဆာတော်မူပါမြတ်တော်မူသောယေရှုခရစ်တော်ဖခင်၏နာမတော်မြတ်ကိုအမိပြုလျက်တောင်းလျှောက်ပါ၏ဖဖရာအာမင်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင
်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနောက်တွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။